မြန်မာနိုင်ငံနဲ့ဒီနယ်စပ်ဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်တွေကိုဝင်ရောက်လာတဲ့အထောက်ထားမဲ့ဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပို့နိုင်ရေးမှာဒီမြန်မာနိုင်ငံတွေကတိုက်ပွဲတွေကြောင့်နှောင့်နှေးနေတယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။2021ဒီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်အာဏာသိမ်းဆန့်ကျင်တိုက်ပွဲတွေစတင်ခဲ့ပြီးတဲ့နောက်ချင်းတိုင်းသားများအများစုအပါအဝင်အရသာထောင်နဲ့ချီနဲ့စစ်မှုရာရာချီအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။မော်ရေးကိုရောက်လာသူတွေကဆာရွက်ဆာရက်မရှိသူ89ယောက်ထက်မနည်းကိုပြန်ပို့မယ်လို့မဏိပူရပြည်နယ်တာဝန်ရှိသူတွေကပြောကြားထားပါတယ်။မော်ရေးကနေတစင်ပြန်ပို့ဖို့ဒီအင်ဖာမျိုးကနေ38ယောက်ကိုခေါ်လာပေမဲ့မြန်မာဘက်ကပြန်ခေါ်ဖို့ဆက်သွယ်လာတာကိုစောင့်နေရဆဲဖြစ်တယ်လို့ဒီအမည်မဖော်လို့တဲ့အခြေခံလုံခြုံရေးအရာရှိတယောက်ရဲ့အပြောကို Writer စာရင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့တည်ငြိမ်မှုမရှိတာကြောင့်လို့သူကဆိုပါတယ်ရှင်။